Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်ဧပြီလ29ရက်စနေနေ့ညနေ 6:00 ခွဲနဲ့ 9:00 အထိစီစဉ်တွေကိုလိုင်းဒိုမီတာ19 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားကနောက်ဆုံးကျင်းမစ်ဆိုင်းတုံးစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတထံအစီရင်ခံတင်ပြထားတဲ့အကြောင်းအင်ဗျူရောကပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံမှာမွေးစီဝါတိုက်ဖြတ်ရေးဦးစားပေးဖို့ဖိလစ်ပိုင်သမ္မတဒူတာတေကတိုက်တွန်းလိုက်ပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကုညံဝင်းအောင်နဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးဒီကနေ့ညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
It's a false standard 100 days but I have to tell you I don't think anybody has
သမ္မတသက်တမ်းရက်ပေါင်း100အတွင်းဆောင်ရွက်ချက်နဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြောဆိုသွားတာပါ။ပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူ EU မြန်မာနှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ်ထုတ်ဆိုနိုင်ရေးညှိနှိုင်းဆွေးနွေးတာကိုရပ်တန့်ထားဖို့တောင်းဆိုချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်တွင်ဦးနဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားကနောက်ဆုံးကျင်းမစ်ဆိုင်းတုံးစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတကိုအစီရင်ခံတင်ပြထားကြောင်းအင်ဗျူရောကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးကတော့ပြစ်လွတ်ပြီးတိတ်မကြခင်မှာပဲကုန်းတွင်းမိုက်မှာပြစ်ချသွားခဲ့တာပါ။အမေရိကန်သမ္မတအင်ဗျူရောပြန်ကြားရေးရုံးကထုတ်ပြန်တဲ့အချင်းယုံညင်ညာချက်ထက်မှာတော့စမ်းသပ်မှုနဲ့ပတ်သက်လို့ကြားသိထားရတဲ့အကြောင်းဖော်ပြထားပါတယ်။အင်ဗျူရောကထုတ်ပြန်ချက်ထွက်ပေါ်လာပြီးတိတ်မကြခင်မှာပဲတရုတ်နိုင်ငံနဲ့တရုတ်နိုင်ငံကလူများလေးစားခံရတဲ့သမ္မတရဲ့ဆန္ဒတွေကိုမြောက်ကိုရီးယားကမစ်ဆိုင်းတုံးပြစ်လွတ်စမ်းသပ်ပြီးမထင်မဲ့မြင်ပြုမှုလိုက်တဲ့စိုးရွားတဲ့အပြုမှုဖြစ်တဲ့အကြောင်းသမ္မတထရမ့်က Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့တာပါ။တောင်ကိုရီးယားနိုင်ငံကယောဟန်သတင်းဌာနကတော့မြောက်ကိုရီးယားရဲ့ပထမတက်မစ်ဆိုင်းတုံးတစ်စင်းကိုဒီကနေ့အစောပိုင်းမှာပြစ်လွတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားပေါ်အမြန်ဆုံးအရေးယူကန့်ကွက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကုလသမဂ္ဂကိုတိုက်တွန်းလိုက်ပြီးနိုင်ပိုင်းအကြံမှာပဲမြောက်ကိုရီးယားကစမ်းသပ်မှုပြုလုပ်ခဲ့တာပါ
In light of the growing threat, the time has come for all of us to put new pressure on North Korea to abandon its dangerous path.
မြောက်ကိုရီးယားရဲ့အနေအချင်းမလာရဲ့လုံရက်တွေကိုဆွလွတ်ဖို့ဖိအားတွေထပ်ပေးဖို့လိုအပ်တယ်လို့မြောက်ကိုရီးယားကဆွဆူဝါတစ်ခုခုလုံမလာခင်မှာကြိုတင်တားဆီးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးတေလာဆန်ကတိုက်တွန်းသွားတာဖြစ်ပါတယ်။အမေရိကန်စစ်တပ်ပစိဖိတ်ဒေသကွဲတပ်ဖွဲ့ရဲ့တပ်မှူးဒေးဗစ်ဘန်ဟမ်ကတော့ပြောင်းရွှေ့မြို့မြောက်ဘက်ကပတ်ချန်လေရင်ွေအနီးကနေလွတ်တင်လိုက်တဲ့မစ်ဆိုင်းတုံးဟာမြောက်ကိုရီးယားပိုင်နက်ကိုမကျော်နိုင်ခဲ့ဘူးလို့အတည်ပြုပြောဆိုခဲ့တာပါ။မစ်ဆိုင်းတုံးဟာမြောက်အမေရိကကိုချင်းချောင်နိုင်စွမ်းမရှိဘူးလို့မြောက်အမေရိကလေကြောင်းရန်ကာဝေးတက်နိုရက်ကဆုံးဖြတ်ခဲ့တဲ့အကြောင်းလဲတပ်မှူးဗန်ဟန်ကပြောဆိုခဲ့ပါတယ်
။အမေရိကန်ဘူအစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်အခြေအနေမျိုးကိုရှောင်လွှဲဖို့အတွက်အစိုးရအသုံးစည်းယာယီဥပဒေမူကြမ်းတစ်ခုကိုကွန်ဂရက်လွှတ်တော်မှာပြဋ္ဌာန်းလိုက်တာကြောင့်ရှေ့သတင်းပါတီလွှတ်တော်အမတ်တွေအလို့ဆက်လုပ်နိုင်မှာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုတောက်ကြနေနှောင်းပိုင်းမှာသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးအတည်ပြုခဲ့တာပါ။အစိုးရအသုံးစည်းဥပဒေမူကြမ်းကိုအောက်လွှတ်တော်မှာပါတီနှစ်ရစလုံးရဲ့ထောက်ခံမှုနဲ့အတည်ပြုခဲ့ပြီးနောက်အထက်လွှတ်တော်ကလည်းတောက်ကြမနေတော့ကကန့်ကွက်သူမရှိအတန်းနဲ့ထောက်ခံအတည်ပြုခဲ့တာဖြစ်ပါတယ်။အစိုးရအသုံးစည်းနဲ့ပတ်သက်လို့အခုလိုယာယီအတည်ပြုလိုက်တာကြောင့်မစ္စတာထရမ့်သမ္မတဖြစ်လာပြီးရပောင်းတရားပြည့်တဲ့ဒီနေ့မှာအစိုးရရန်နေရအတော်များများရပ်တန့်သွားမဲ့အရေးကိုရှောင်လွှဲနိုင်ခဲ့ပါတယ်။ဒါကြောင့်စက်တင်ဘာ30မှာတက်တန်းကုံဆုံမဲ့ဘန်နာနှစ်တစ်ခုလုံးအတွက်အသုံးစည်းကိစ္စကိုရှေ့သတင်းပတ်တွေလွှတ်တော်မှာဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။အစိုးရအသုံးစည်းအတည်ပြုနိုင်မဲ့နောက်ဆုံးအဆင့်ကိုကြော်လွှားနိုင်မယ်လို့လွှတ်တော်အမတ်တွေကပြောနေပေမဲ့ကာကွယ်ရေးအသုံးစည်းလိုကိစ္စပေါင်းရင်အခြားကိစ္စအတော်များများမှာအခက်ကြုံရဖွယ်ရှိနေပါတယ်။ပြည်တွင်းအသုံးစည်းအတွက်ဒီအသုံးစိတ်ပို့ပြီးလိုတယ်ဆိုပြီးဒီမိုကရက်တစ်ဘက်ကပြောနေချိန်မှာသမ္မတထရန့်ကတော့စီးရေးအသုံးစိတ်အတွက်ဒေါ်လာဘီလီယံ30တိုးပြီးတောင်းခံထားပါတယ
်အမေရိကန်မှာခွင့်ပြုချက်ဝရမ်းမပါပဲကြားဖြတ်ထောက်လန်းမှုတွေနဲ့ပတ်သက်လို့2013ခုနှစ်မှာပြဿနာတွေပေါ်ခဲ့ရပြီးတဲ့နောက်အခြေရင်ပြောစရာဖြစ်ရဆုံးကိစ္စတစ်ခုဖြစ်တဲ့အစီအစဉ်ကိုအမျိုးသားလွန်ညွန်ရေးအေဂျင်စီ NSA ကရပ်ဆိုင်းလိုက်ပါတယ်အမေရိကန်ကစောင့်ကြည့်ထောက်လန်းနေပြီးနိုင်ငံရေးချားမှာရှိနေတဲ့သူတွေနဲ့ပတ်သက်လို့ရည်ညွှန်းဖော်ပြထားတဲ့အမေရိကန်နိုင်ငံသားတွေရဲ့အီးမေးလ်တွေတယ်လီဖုန်းတွေကနေစာရေးဆက်သွယ်မှုတွေကိုကြားဖြတ်စုဆောင်းတော့မှမဟုတ်တဲ့အကြောင်းမနေ့ကပဲ NSA ကကြေညာလိုက်တာပါပြီးပါမှာအမေရိကန်ကစောင့်ကြည့်ထောက်လန်းခံရသူတွေနဲ့ဓာတ်ရိုက်ဆက်သွယ်မှုတွေကိုသာဆက်လက်စုဆောင်းသွားမယ်လို့လည်း NSA ကပြောပါတယ်ကျန်ဖက်ဝါဒီနဲ့အဆက်အသွယ်ရှိနေနိုင်တဲ့သူတွေကိုတခြားကိစ္စရည်နဲ့ပတ်သက်လို့စောင့်ကြည့်ထောက်လန်းနေတဲ့သူတွေကိုပါခြေရခံရမှာကြားပြတ်ထောက်လန်းမှုတွေကအရေးပါအရာရောက်ပြီးဥပဒေနဲ့ညီရဲအကြောင်းလဲ NSA ကကာကွယ်ပြောဆိုထားတာပါ ပုဂ္ဂလိကလူလောက်ကွင်းကိုလူလားသူတွေကတော့ကြားပြတ်ထောက်လန်းတဲ့လုပ်ရဟာကျိုးကျောင်းခိုင်လုံမှုရှိပဲရှာဖွေစစ်ဆေးမှုတွေကိုတားမြစ်ထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုချိုးဖောက်အောင်ရောက်နေတဲ့အကြောင်းထောက်ပြကြပါရစေ။ပြည်ပထောက်လန်းရေးဆိုင်ရာအဥပဒေအရကြားပြတ်ထောက်လန်းမှုတွေလှုပ်ဆောင်ခဲ့တာဖြစ်ပေမဲ့ဥပဒေနဲ့မညီတဲ့ဖြစ်ရပ်တွေလည်းရှိခဲ့တဲ့အကြောင်းအနက်စီရဲ့ပြန်လည်သုံးသပ်မှုတွေမှာတွေ့ရှိထားတာပါ။ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့လည်းကြားပြတ်ထောက်လန်းတဲ့လုပ်ရမျိုးတွေကိုစောင့်ကြည့်ကဲခတ်ရတဲ့လွှတ်တော်နဲ့ပြည်သူ့တရားရုံးတွေကိုအစိုးရကတင်ပြမှုတွေရှိတဲ့အကြောင်း NSC ကပြောပါရယ်ဒီမိုကရက်ထက်တော်အမတ်တူဖြစ်တဲ့ Ron Wyden ကတော့ဂျာပြတ်ထောက်လန်းတဲ့လုပ်ရက်တွေကိုအဆုံးသတ်ဖို့သူ့အနေနဲ့နှစ်ပေါင်းများစွာကြိုးစားခဲ့ရတဲ့အကြောင်းနဲ့အမျိုးသားလူညီညွတ်ရေးအေဂျင်စီရဲ့ဆုံးဖြတ်ချက်ကိုလည်းကြိုဆိုလိုက်တဲ့အကြောင်းပြောဆိုခဲ့ပါရယ
် American သဘောဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းရေးအေဂျင်စီ EPA ရဲ့ website မှာသမရဟောင်းဥပမာလက်ထက်တုန်းကရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့သိပ္ပံဆိုင်ရာအကြောင်းပြချက်တွေရှင်းပြထားတာကိုသမ္မတ Trump အစိုးရက EPA ရဲ့ website ကနေဖယ်ရှားလိုက်ပြီးဖြစ်ပါတယ်။ဒါဟာသမ္မတ Trump အစိုးရရဲ့သဘောထားကိုထင်ဟပ်စေပါတယ်။ Agency အနေနဲ့သမ္မတ Trump နဲ့ EPA အကြီးအကဲ Scott Pruitt တို့ရဲ့လမ်းညွှန်မှုတွေအတိုင်း EPA ကသွားမဲ့လမ်းကြောင်းတစ်ခုကိုထင်ဟပ်စေမဲ့အရာတွေကို website ပေါ်မှာအပြောင်းလဲလုပ်သွားမယ်လို့ EPA ရဲ့ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီကြေညာချက်ကိုတောက်ကြနေတော့ကထုတ်ပြန်ခဲ့တာဖြစ်ပြီးရာသီဥတုနဲ့ပတ်သက်လို့သိပ္ပံပညာရှင်တွေနဲ့လှုပ်ရှားသူတွေကသမ္မတ Trump ရဲ့သဘောထားကိုကန့်ကွက်ဖို့ရာသီဥတုထိန်းသိမ်းရေးပြည်သူလမ်းလျှောက်ပွဲတစ်ရက်ကိုဒီကနေ့စနေနေ့ Washington DC မှာမလုပ်ခင် EPA ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတ Trump ကတော့လူတွေလှုပ်ဆောင်ချက်ကြောင့်ရာသီဥတုဖောက်ပြန်ပြောင်းလဲရတယ်ဆိုတာကိုမယုံကြည်သူဖြစ်ပါတယ်။
အမေရိကန်အသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 10683ရလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်အသံမြန်မာဘာသာစစ်စစ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်က၄ရက်ကြာအရှိတောင်အရှနိုင်ငံများအတွင်းအာဆီယံစည်းဝေးပွဲရဲ့နောက်ဆုံးနေ့ဖြစ်ကျင်းပနေတဲ့ထိပ်သီးညီလာခံမှာမွေးစည်းဝါးမှောက်ကွပ်မှုတွေရဲ့အန်ဒီယန်နဲ့ပတ်သက်လို့ဖိလစ်ပိုင်သမ္မတကမင်းငွန်းနဲ့မှအလေးထားပြောကြားသွားပါတယ်။မွေးစည်းဝါးမှောက်ကွပ်မှုတွေဟာဖြစ်ရှင်းလို့မရနိုင်တဲ့ပြဿနာတစ်ခုမဟုတ်သလိုပူးပေါင်းဆောင်ရွက်မှုတွေနိုင်ငံရေးဆန္ဒတွေနဲ့တိုက်ပြတ်သွားလို့ရနိုင်တဲ့အကြောင်းအာဆီယံလက်ရာဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံကသမ္မတရော်ဒရီဂိုဒူတာတေကပြောဆိုလိုက်တာပါ။မွေးစည်းဝါးကင်းစင်တဲ့အာဆီယံဒေသဖြစ်ထူထောင်သွားဖို့လေတဲ့ဝင်စင်နေကတက်ရောက်လာတဲ့ခေါင်းဆောင်တွေကိုတိုက်တွန်းသွားပါတယ်။အာဆီယံထိပ်သီးအစည်းအဝေးပွဲအတွင်းပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့တောက်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကဩဇာချဲ့ထွင်လာနေတာကိုဝေဖန်ပြောဆိုတာမျိုးမကြားရတဲ့အတွက်လဲတရုတ်နိုင်ငံကဒေသတွင်းမှာတန်တမာရေးစီးပွားရေးအရဩဇာညောင်းလာနေတာကိုပြတ်သားတဲ့လက္ခဏာတစ်ခုဖြစ်နေမြင်နေရတာပါ။ညီလာခံပြည်ထုတ်ပြန်တဲ့ကြေညာချက်မှာလဲတောက်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့အငင်းပွားနေတဲ့နိုင်ငံတစ်ခုခုရဲ့အမည်ကိုမဖော်ပြတာမျိုးရေဝီရဆန်ဆန်ပြောဆိုတာမျိုးကတွင်နဲ့လို့လဲအကဲခတ်တွေနဲ့မီဒီယာတွေကခံမှန်းနေကြပါတယ်။အာဆီယံထိပ်သီးညီလာခံကိုတက်ရောက်နေတဲ့မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့အရှင်ဖိလစ်ပိုင်နိုင်ငံကသမ္မတဒူတာတေအပြင်ဗီယက်နမ်၊အင်ဒိုနီးရှား၊ဘရူနိုင်းနိုင်ငံတွေကခေါင်းဆောင်နေတယ်လဲတွေ့ဆုံခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာနိုင်ငံကရခိုင်ပြည်နယ်တင်းကျင်းအေးချမ်းအောင်ပုံမှန်ကျိုးပမ်းမှုတိုက်တွန်းခဲ့တဲ့အကြောင်းအန်တာရာသတင်းကဖော်ပြခဲ့ပါတယ်။မြန်မာစိုးရအနေနဲ့ရခိုင်အရေးကိုဖြစ်ရှင်းရမှာခက်ခဲလို့ရှိနေပေမဲ့တိုးတက်မှုတွေရအောင်ကြိုးပမ်းမှုစိတ်ပိုင်းဖြတ်ထားတဲ့အကြောင်းအင်ဒိုနီးရှားသမ္မတနဲ့တရားတွေ့ဆုံစဉ်မှာပြောဆိုခဲ့တယ်လို့လည်းသတင်းကကိုကားဖော်ပြထားပါတယ်။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံတိုင်ပင်မှာပဲကျင်းပခဲ့တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲတွေမနေ့ကအဆုံးသတ်ရမှာတော့မြောက်ကိုရီးယားရဲ့ပက်ထိန်တက်ဒုံးနဲ့နျူကလ িয়ার ဆန်တက်မှုတွေပေါ်မှာစိုးရိမ်နေအကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
။ Roman Catholic ခေါင်းဆောင်ပိုယမ်မန်ကြီး Francis ရဲ့အီဂျစ်နိုင်ငံတမိုင်းဝင်ခီဒုတိယမြောက်နေ့ဒီကနေ့မှာတော့ပြည်သူလူထုကိုအားကစားကွင်ကြီးထဲတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။သူအတွက်လုံညုံရေးတိုးမြင့်ချထားပေးတယ်ဆိုပေမဲ့ကန်ရိုမျိုးတော်ကအားကစားကွင်ကြီးတွေကိုပိုယမ်မင်းကြီးကသူ့ရဲ့အပြာရောင်ဖီယက်ကားလေးနဲ့ဆက်ရောက်လာခဲ့တာပါ။အဲဒီနောက်မှာကောက်ကွင်းသုံးအမိုးဖွင့်ကားလေးနဲ့အားကစားကွင်ထဲထောင်းနဲ့ကြည့်တဲ့ပရိသတ်ကိုလှည့်လည်နှုတ်ဆက်ခြင်းမှာလူတွေကလည်းဗာတီကန်အလံနဲ့အဝါရောင်ဘောလုံးတွေနဲ့ဝှေ့ယမ်းနှုတ်ဆက်ခဲ့ကြပါတယ်။လုံညုံရေးအတွက်တန်ကြပ်ကကားသုံးဖို့သူ့ကိုအကြံပေးခဲ့ပေမဲ့ပိုယမ်မင်းကြီးကတော့ညှင်းဆိုခဲ့ပါတယ်။လူကြီး92တန်းရှိတဲ့အီဂျစ်နိုင်ငံမှာကော့ပတစ်ခရစ်ယာန်စေတန်းနီးပါးရှိပေမဲ့အရှေ့အလယ်ပိုင်းဒေသမှာခရစ်ယာန်ဘာသာဝင်တွေကလူနည်းစုဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာ IS သွေးကြွတွေကခရစ်ယာန်ဘာသာဝင်အများအများကိုအဲ့ဒီဒေသကထွက်သွားအောင်လုပ်ခဲ့ပါတယ်။ IS သွေးကြွတွေကသူတို့တိုက်ခိုက်ပါတယ်လို့ပြောတဲ့ ဒီလအစောပိုင်းအီဂျစ်ကခရစ်ယာန်ဖျားကြောင်းသုံးခုတိုက်ခိုက်မှုအတွင်းလူ40ကျော်သေဆုံးခဲ့ရပါတယ်ခရစ်ယာန်ဘာသာဝင်နဲ့မွတ်စလင်တို့ကြားဆက်ဆံရေးတိုးတက်စေဖို့ရည်ရွယ်ချက်နဲ့ပိုဟန်မင်းကြီးကအီဂျစ်နိုင်ငံကိုအခုလိုတမိုင်းဝင်နှစ်ရက်ကြာခီးတွားရောက်နေတာပါတောက်ကြနေတုန်းကပဲပိုဟန်မင်းကြီးဖရန်စစ်ကကော့ပတစ်ခရစ်ယာန်ဖျားရှိကိုကြောင်းဖြစ်တဲ့ Saint Mark's Cathedral မှာလုပ်တဲ့ဝတ်ပြုပွဲကိုလည်းတွားရောက်ခဲ့ပါတယ်ခင်ဗျာ
ဘရာဇီးနိုင်ငံမှာလှုပ်လှမ်းမဲ့နှုန်း73ရာခိုင်နှုန်းနဲ့စီးပွားရေးကျဆင်းမှုတွေကြုံနေရတာတွေကိုဖြေရှင်းဖို့ရည်ရွယ်ထားတဲ့အစိုးရရဲ့ချွတ်ချန်ချူတာရေးအစီအစဉ်တွေကိုအလုပ်သမားတပ်မကတွေကဦးဆောင်ပြီးနိုင်ငံအနှံ့ဆန္ဒပြနေတဲ့အတွက်အများပြည်သူသိယူပို့ဆောင်ရေးလုပ်ငန်းတွေကျောင်းတွေဘန်တွေတော်တော်များများကိုပိတ်ထားရပါတယ်အလုံမစင်းတဲ့လူတွေအလုံမရှိလို့အလုပ်ကိုမသွားနိုင်ရတဲ့တန်းနဲ့ချီတဲ့လူတွေကလည်းကိုယ့်အိမ်ထဲမှာပဲနေနေကြရတာပါထောင်တောင်းချီတဲ့လူတွေကတော့မနေ့တုန်းကလမ်းတွေပေါ်ထွက်ဆန္ဒပြခဲ့ပြီးလမ်းတွေကိုလည်းပိတ်ဆို့တားဆီးထားခဲ့ကြပါတယ်အကြီးဆုံးဆန္ဒပြပွဲတွေကတစ်ခုဖြစ်တဲ့ Rio de Janeiro မြို့ကလွတ်တော်ရှိမှလူပေါင်းထောင်ချီစုဝေးဆန္ဒပြရမှာတော့ဆန္ဒပြသူတွေကိုရှင်းလင်းဖို့ကြိုးပမ်းတဲ့ရဲတွေနဲ့အထူးကြုံတွေဖြစ်ခဲ့တာပါရဲတွေကမြေရီဘုံတွေပစ်ခတ်ပြီးလူစုခွဲဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေကလည်းဂဲတွေနဲ့ပြန်လည်ပစ်ပေါက်ခဲ့ပါတယ်ဆာပေါ်လိုမြို့ကဆန္ဒပြပွဲမှာလည်းအထူးကလမ်းမကြီးတွေကိုပိတ်ဆို့တားဆီးထားတဲ့ဆန္ဒပြသမားတွေကိုရှင်းလင်းဖို့ရဲတွေကမြေရီဘုံတွေရောဘတ်ကြီးစံတွေကိုအသုံးပြုခဲ့ပါတယ်ပင်စင်ယူခွင့်ရှိတဲ့အသက်အရွယ်ကိုတိုးမြင့်ဖို့ပါဝင်ပင်စင်စနစ်ပြုပြင်ပြောင်းလဲရေးလူသမားဥပဒေတွေပြင်ဆင်ရေးစတဲ့စုပြည့်ချက်တွေနဲ့သမရမတ်ကတ်ထမဦးဆောင်တဲ့အလင်လက်ရရေးဘရာဇီးအစိုးရရဲ့ချွေးချံချွေးတာရေးအစီအစဉ်တွေကိုလက်မခံတဲ့လူသမားတမကတွေကဆန္ဒပြပွဲတွေကိုဦးဆောင်ကျင်းပနေတာပါဘရာဇီးနိုင်ငံမှာနှစ်ပေါင်း20အတွင်းပထမဆုံးကျင်းပရတဲ့အထွေထွေသပိတ်ကိုတော့စင်တင်းငွေသတင်းပတ်ကုံနဲ့ရင်းလာနေမှာကြောက်မယ်အလုသမားနေအားလည်းရရှိမတိုင်မီတောက်ချန်နေကဆလို24နာရီကြာဆင်နွှဲနေတာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံကဥမင်လှိုင်ကူတွေကိုအမေရိကန်အာဖဂန်ပူးပေါင်းတပ်တွေကစီးနင်းတိုက်ခတ်ခဲ့ရမှာအာဖဂန်အခြေစိုက်အဲစစ်သွေးကြွအဖွဲ့ထိတ်တန်းခေါင်းဆောင်စော်ဘွားတူဦးတည်ဆုံသွားပုံရပြီးအမေရိကန်တပ်ဖွဲ့ဝင်အထူးတပ်ဖွဲ့ဝင်တို့ဦးတည်ဆုံခဲ့ရပါတယ်မိုမန်တိုင်ဝမ်ဒေသမှာ3နာရီကြာတိုက်ခိုက်မှုအတွင်းအာဖဂန်နစ္စတန်ခူရာဆန်ခရိုင်ရဲ့အဲစစ်သွေးကြွခေါင်းဆောင်အဗ်ဒူဟာစစ်မရှိမလားတည်ဆုံးခဲ့ပုံရတယ်လို့ပေရွန်တိုဂွန်စစ်တပ်ကကပြောပါတယ်။ဟာစစ်နဲ့အတူအခြား IS တပ်ဖွဲ့ဝင်35ဦးလည်းတည်ဆုံးခဲ့ရတယ်လို့ပေရွန်အရာရှိတွေကပြောပြီးအမေရိကန်စစ်သည်2ဦးတည်ဆုံးသွားတာဟာအချင်းချင်းမှားပစ်လို့တည်ဆုံးရတာလားဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ IS တပ်ဖွဲ့ဝင်2,300ကျော်ရှိနိုင်တယ်လို့ထောက်လှမ်းရေးနဲ့စစ်ဘက်ဆိုင်ရာအရာရှိတွေကခန့်မှန်းထားကြပေမဲ့အခြားစီးရေးသုံးသက်သူတွေကတော့ယာကနန်းလောက်သာရှိတယ်လို့ပြောနေကြပါတယ်
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရင်းဆုံးတော့ American သမ္မတ Trump ရဲ့ရက်ပေါင်း100ဆောင်ရွက်ခြင်းနဲ့ဒီနိုင်ငံသားရဲ့မူဝါဒအကြောင်းတွေကိုတင်ပြပေးပါမယ်သမ္မတဒေါ်နယ်ထရမ့်ဟာသူ့အပေါ်သဘောကျတယ်မကျဘူးဆိုတဲ့ပြင်းပြတဲ့သဘောထားခံစားမှုတွေကိုဖန်တီးပေးသူတယောက်ပါသူ့ရဲ့သမ္မတသက်တမ်းရက်ပေါင်း100ပြည့်တဲ့အချိန်ဟာသူ့ဆက်လက်ကောင်ထည်ဖော်နေစေနိုင်ငံသားရဲ့မူဝါဒတွေရဲ့တည်ရောက်မှုတွေအပေါ်အငင်းပွားစရာတွေနိုင်ငံတကာတင်းမာမှုတွေဖြစ်နေတဲ့အချိန်ဖြစ်ပါတယ်သမ္မတထရမ့်ရဲ့တွဲခေါ်ယူဆချက်အရှိအလားအလာတွေနဲ့သူ့ရဲ့အစောပိုင်းဆောင်ရွက်ချက်တွေအပေါ်ပြင်းထန်တဲ့ဝေဖန်မှုတွေရှိနေတဲ့အခြေအနေတွေကိုအင်ဖြူရောဆိုင်ရာ VOA သတင်းတောက်Peter Hayling ကတင်ပြပို့ထားတာကိုတင်ပြပေးပါမယ်ရှင်။သမ္မတ Trump ရဲ့သမ္မတတာဝန်စတင်ထမ်းဆောင်တဲ့ပထမရက်ပေါင်း100အတွင်းရက်ပေါင်း99ရက်နေမှာပဲ American ပြည်ထောင်စုရဲ့မူဝါဒတွေထဲမှာအကြီးမားဆုံးစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်တဲ့နိုင်ငံသားရဲ့မူဝါဒကိုနိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကကုလသမဂ္ဂမှာခြားပြပြောဆိုပါရယ်
။ The policy of strategic patience is over.
စစ်ရှိသီးခံပေးတဲ့မူဝါဒကကုန်သွားပါပြီ။စက်ပြီးသီးခံနေမယ်ဆိုရင်မြောက်ကိုရီးယားကနျူကလ িয়ার ပိုင်ဆိုင်နေတယ်ဆိုတာကိုလက်ခံနေတယ်ဆိုတဲ့အဓိပ္ပာယ်တက်ရောက်သွားပါလိမ့်မယ်
။ထရမ့်ကိုယ်တိုင်ကယက်တရားဆိုတာကိုတိတ်အရေးကြီးတယ်လို့သဘောမထားကြောင်းပြောပါတယ
်။ It's a false standard 100 days but I have
ချက်ပေါင်းတရားဆိုတဲ့တိုင်းတာချက်ဟာမာယွင်းတဲ့အရာတစ်ခုပါ။ဒါပေမဲ့ခင်ဗျားတို့ကိုကျွန်တော်ပြောချင်တာကရက်ပေါင်း100အတွင်းမှာကျွန်တော်တို့လှုပ်ဆောင်နိုင်တယ်လို့ဘယ်သူကမှမလုပ်နိုင်ခဲ့ပါဘူးလို့သမ္မတထရမ့်ကပြောသွားတာဖြစ်ပါတယ်။အင်ဖြူတော်ဝန်ထမ်းအရာရှိချုပ် Ryan Spreeber ကထရမ့်ရဲ့အတွေးခေါ်ယူဆတွေကောင်းကြောင်ချီးကျူးပြောဆိုခဲ့တယ်ဆိုတာကိုသမ္မတကရက်တရားပြည့်တဲ့အထိမ်းအဖြစ်သုံးချခဲ့ပါတယ်။အရှိလေပိုင်းကမြေပြင်စစ်ပွဲကိုအမေရိကန်ပြည်ထောင်စုကစိတ်မဝင်စားဘူးလို့ Spreeber ကပြောပါတယ်။ဒါပေမဲ့ Syria သမ္မတ Bashar al-Assad လိုရန်ဘက်တွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်ထိန်းချုပ်လို့ရအောင်တော့ American အစိုးရကလှုပ်ဆောင်သွားမှာဖြစ်တယ်လို့ ISIS တွေကိုအမျက်ပြချေမှုန်းရေးကိုလည်းဦးစားပေးလှုံ့ဆော်မှာဖြစ်တယ်လို့ဆိုပါတယ်။ဘာပဲဖြစ်ပျော်ဝေဖန်ရေးသမားတွေကတော့ Trump ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာလွဲမှားမှုတွေနဲ့ပတ်သက်လို့ဝေဖန်ရှုံချကြပါတယ်။ငွေကိုလိုသလိုလှည့်ကစားနေတဲ့သူတွေအဖြစ်တရုတ်ကိုအမြင့်တက်ပေးမယ့်အကြောင်းနဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့တွေကနေနှုတ်ထွက်ဖို့စဉ်းစားသွားမယ်ဆိုတဲ့အကြောင်းစတဲ့မဲဆွယ်စည်းရုံးရေးကာလကပေးခဲ့တဲ့သူ့ရဲ့ကတိတွေကနေသူနောက်ပြန်ဆုတ်သွားတာကိုတိတိတသာတွေ့ရပါတယ်။American တက္ကသိုလ်မဟာဌာနမှူး James Golgier က Skype ပေါ်ကနေတဆင့် VOA ကိုအခုလိုပြောပါတယ
်။ I think the best thing I could say about the first 100 days is that he's realized that the position
မဆွေစီယွန်စင်ကလာတော့သူ့ရဲ့ရည်တည်ပြောဆိုချက်တွေတော်တော်များအလုံးမဖြစ်ဘူးဆိုတာနဲ့တရုတ်နဲ့ရုရှားလိုနိုင်ငံမျိုးတွေကိုချင့်ကပ်တဲ့သူ့ရဲ့နည်းလမ်းတွေကိုပြန်သုံးသပ်ဖို့လိုတယ်ဆိုတာဒီပထမရေပောင်းတရားအတွင်းမှာသူသဘောပေါက်လာတယ်လို့ပြောလို့ရပါတယ
်။အထက်လွှတ်တော်အမတ်ရဲ့နိုင်ငံရေးမူဝါဒဆိုင်ရာအကြံပေးပုဂ္ဂိုလ်ဟောင်း Richard Fontaine ကတော့ပြိုင်ဘက်တွေကိုအံ့အားသင့်သွားအောင်လုပ်နိုင်ခဲ့တဲ့ Trump ရဲ့အစိုးပိုင်းမူဝါဒတချို့ကိုချီးကျူးပြောဆိုပါတယ်။ဒါပေမဲ့သူရဲ့ခန့်မှန်းလို့မရနိုင်တဲ့အရာတွေက American ရဲ့မိတ်ဆွေတွေကိုဘဝင်မကျဖြစ်စေခဲ့တယ်လို့ဆိုပါတယ
်။ Allies don't like unpredictability and when you're talking about deterrence
မခန့်မှန်းနိုင်တဲ့အရာတွေဆိုတာမဟာမိတ်တွေကမကြိုက်ကြပါဘူး။ချင်းချောက်ဟန်တားမှုတွေနဲ့ပတ်သက်ပြီးပြောဆိုတဲ့နေရာမှာခန့်မှန်းလို့မရတဲ့အလေအထားကကောင်းတဲ့အတွေးခေါ်တစ်ခုမဟုတ်ပါဘူးဆိုပြီးRichard Fontaine ကပြောသွားတာဖြစ်ပါတယ်။အထက်လွှတ်တော်မှမက်ခိန်းဟာအကြောင်းအရာကိစ္စအတော်များများမှာသမ္မတနဲ့အတိုက်အခံဖြစ်ခဲ့ပေမဲ့ကာကွယ်ရေးဝန်ကြီး James Mattis နဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster တို့အပါအဝင် Trump ဖွဲ့စည်းထားတဲ့မူဝါဒဆိုင်ရာချမှတ်တဲ့အဖွဲ့ကိုအလေးထားချီးကျူးပြောဆိုသွားပါတယ
်။ This National Security Team is a team that has been in combat
အမျိုးသားလုံခြုံရေးအဖွဲ့ထဲမှာပါဝင်တဲ့သူတွေဟာလွန်ခဲ့တဲ့15နှစ်ကခေါင်းဆောင်မှုအပိုင်းမှာဆက်ဆံလုပ်ကင်ခဲ့သူတွေဖြစ်ပြီးအနှစ်သာရရှိရှိထိတ်ဆုံးကိုရောက်အောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးအထက်လွှတ်တော်အမတ်မက်ခိန်းကပြောသွားပါတယ်ဒါပေမဲ့အန်ဒီယားရှိတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့သမ္မတထရမ့်အနေနဲ့ဘလို့ကင်တွယ်မလဲဆိုတာကိုတော့သုံးသက်သူတွေကြားခန့်မှန်းပြောဆိုရခဲ့တဲ့အနေအထားမှာရှိနေတော့မယ်ဖြစ်ပါတယ်ရပောင်းတရားနောက်ပိုင်းဆိုးရတဲ့အဖြစ်အပျက်တွေနဲ့ကြုံတွေ့လာရနိုင်တယ်ဆိုပြီးလူအများစုကစိုးရိမ်ကြပေမဲ့အခုရက်ထီတော့အဲ့ဒါတွေမတွေ့ရသေးပါဘူးရှင်အခုဆက်လက်ပြီးတော့သမ္မတထရမ့်လက်ထက်ပညာရေးဆိုင်ရာဆောင်ရွက်ချက်တွေကိုလည်းတင်ပြပေးပါမယ်ရှင်American ပြည်ထောင်စုကအစိုးရစာတင်ကြောင်းတွေမှာပြည်내နဲ့ဒေသဆိုင်ရာအစိုးရတွေရဲ့လုပ်ပိုင်ခွင့်နဲ့ဆောင်ရွက်ချက်တွေကို Federal အစိုးရကဝင်ရောက်ဆွဲဖက်မှုတွေရှော့ချနိုင်ဖို့အတွက်ပညာရေးဝန်ကြီးဌာနကိုညွှန်ကြားတဲ့အမိန့်တရားသမ္မတ Donald Trump ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါဟာစာတင်ကြောင်းတွေပေါ် American ဗဟုအစိုးရရဲ့ထိန်းချုပ်မှုနဲ့ကုန်ကျစရိတ်တွေကိုရှော့ချဖို့အလုံးစုံပြုပြင်ပြောင်းလဲမှုဆောင်ရွက်သွားမဲ့ဂျိုးပန်းမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့အကြောင်း VOA သတင်းတောက်Greg Flacus တင်ပြပို့ထားတာကိုကိုပန်းတီကတင်ပြပေးပါမယ်ရှင်
။အစိုးရစာတင်ကြောင်းတွေမှာပြည်내နဲ့ဒေသဆိုင်ရာအစိုးရတွေရဲ့လုပ်ပိုင်ခွင့်တွေကို Federal အစိုးရကဝင်ရောက်ဆွတ်ဖက်တဲ့စီမင်းစည်းကမ်းတွေနဲ့ညွှန်ကြားချက်တွေကိုရပ်ပေါင်း300အတွင်းပြန်လည်သုံးသပ်ဖို့ညွှန်ကြားချက်အမိန့်ကိုသမ္မတထရမ့်ကအိမ်ယူတော်မှာလက်မှတ်ရေးထိုးလိုက်တာပါ
။ The executive order I'm signing today is another critical
ဒီကနေ့ကျွန်တော်လက်မှတ်ထိုးလိုက်တဲ့ညွှန်ကြားချက်ဟာအစိုးရအကြောင်းတွေမှာဒေသဆိုင်ရာထိန်းချုပ်မှုပြန်လည်အနှင်းဖို့အတွက်တိတ်ကိုအရေးကြီးတဲ့ခြေလှမ်းတစ်ရပ်ပါပဲ
။အရင်ဆိုရလက်ထက်တုန်းကပြည်내ဆိုရအကြောင်းတွေကို Federal ဆိုရစီကံတွေနဲ့အညီလိုက်နာဖို့မမှန်မကန်ဖိအားပေးခဲ့တယ်လို့လည်းသမ္မတ Trump ပြောပါတယ်။
But we know that local communities do it best and know it best.
ဒေသဆိုင်ရာအတိုင်းအဝိုင်းကသာသူတို့အတွက်ဘာကအကောင်းဆုံးဆိုတာသိပြီးသူတို့ဘာသာသူတို့အကောင်းဆုံးလုပ်နိုင်တာပါ။ကျောင်းသူကျောင်းသားတွေအောင်မြင်ရေးထောက်ကူပေးနိုင်မဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့သက်ဆိုင်ရာဆရာဆရာမတွေကျောင်းသားမိဘတွေကိုစွမ်းရည်မြင့်တင်ပေးရမယ့်အချိန်ရောက်နေပါပြီ
။အစိုးရဌာနတွေအတွင်းဖြတ်သိမ်းပြဖို့လိုအပ်တဲ့အစီအစဉ်တွေကိုအကြံပြုတင်ပြဖို့အတွက် Federal အစိုးရဌာနအားလုံးကိုပြီးခဲ့တဲ့တနင်္လာနေ့ကပဲသမ္မတ Trump ကညွှန်ကြားမိန့်လက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်အခုပညာရေးဆိုင်ရာအမိန့်ကိုလည်းထုတ်ပြန်လိုက်တာပါ။ပညာရေးဝန်ကြီးဌာနရဲ့လုပ်ငန်းတွေနဲ့ဝန်ထမ်းအင်အားအုပ်ဟာတည်တည်တလားလျှော့ချပြီးတော့သမ္မတဥပမအစိုးရလက်ထက်ချမှတ်ခဲ့တဲ့ Federal အစိုးရလုပ်ပိုင်ခွင့်တွေကိုလျှော့ချနိုင်မဲ့မကြခင်ကချမှတ်ခဲ့တဲ့ဥပဒေကိုရှေ့ဆက်အကောင့်တွေပေါ်သွားမယ်လို့ယူဆပါတယ်။ဒါကိုပညာရေးဝန်ကြီး Bessie DeVos ကလည်းထောက်ခံပါတယ
်။ Each state and each school have different challenges.
ပြည်နယ်တစ်ခုချင်းကျောင်းတစ်ခုချင်းစီမှာကြုံရတဲ့အခက်အခဲတွေကမတူသလိုကျောင်းသားတယောက်ချင်းစီရဲ့လိုအပ်ချက်တွေကလည်းမတူဘူးလေ။ဒီလိုမတူညီတဲ့လိုအပ်ချက်တွေနဲ့အညီဆောင်ရွက်ပေးနိုင်အောင်လို့အပြေရှားကြရမှာပေါ့ရှင်
။ဥပမာအစိုးရလက်ထက်တုန်းကတော့နိုင်ငံတော်ကပညာသင်ကြားမှုနဲ့ ဆမ်ဂွေစစ်စီတဲ့ပုံစံတွေတခုတည်းဖြစ်စေဖို့နဲ့လူမျိုးဘာသာကြားမှအခြေခံပေါ်မူတည်ပြီးကျောင်းသားတွေကိုခွဲခြားဆက်ဆံတာတွေမဖြစ်အောင်ကြိုတင်ကာဝယ်တဲ့အနေနဲ့ဖက်ဒရယ်အစိုးရလုပ်ပိုင်ခွင့်နဲ့စီမင်းစည်းကမ်းတွေချမှတ်ကျင့်သုံးခဲ့တာဖြစ်ပါတယ
်။သောတာရှင်များရှင်ဒုတိယအကြော့ကျင်းပဖို့ရှိတဲ့27ရာစုပင်လုံငင်းညံ့ရင်ညီလာခံကိုမေလတတိယဘက်ထဲမှာကျင်းပဖို့စီစဉ်နေကြပါပြီ။ရှေ့မတိုးနောက်မဆုတ်သားဖြစ်နေတဲ့ငင်းညံ့ရေးလုပ်ငန်းစဉ်တစ်ခုလုံးအတွက်27ပင်လုံညီလာခံဒုတိယအကြော့အစည်းအဝေးကနေဘလောက်အထိမျှော်လင့်စရာတွေရှိနေပါသလဲ။ NCA လက်မှတ်ထိုးသူတွေရောလက်မှတ်မထိုးကြသေးသူတွေပါအစုအဖွဲ့အားလုံးပါဝင်တဲ့ငင်းညံ့ရေးလုပ်ငန်းစဉ်တည့်ရဖြစ်ဖို့အလားအလာမှာဘာတွေကအကဲဆန်းချက်တွေရှိနေပါသလဲ။ဘာတွေကအလားအလာကောင်းနေပါပြီလဲ။လာမယ့်စနေနေ့ညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြန်းလိုသူတွေအနေနဲ့ကို့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေးလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့မိကွန်းတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကို့ရဲ့အမြင်မှတ်ချက်ကိုရေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12392382555ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။တရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင်
။မကြခင်ထုတ်လွှင့်မဲ့တရက်လေးလိုက်ဆွေးနွေးကြမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုတခါတော့မြန်မာနိုင်ငံဆန်ရသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ပြုပြင်ပြောင်းလဲရေးတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံထဲမှာပြည်သူအကျိုးစီးပွားကိုကာကွယ်နိုင်တဲ့ခိုင်မာတဲ့မူဝါဒချမှတ်နိုင်တာမရှိသေးတဲ့အတွက် EU မြန်မာနှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ်ချုပ်ဆိုနိုင်ရေးညှိနှိုင်းတာကိုရပ်တန့်ထားဖို့အရပ်ဘက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။ရင်းနှီးမြှုပ်နှံမှုကာကွယ်ပေးတဲ့စာချုပ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေမှာပွင့်လင်းမြင်သာမှုအားနည်းတဲ့အတွက်လည်း EU ဥရောပသမဂ္ဂကော်မရှင်ကဖိတ်ကြားချက်ကိုအရပ်ဘက်အဖွဲ့အစည်းတွေဘက်ကတက်ရောက်ဖို့ညှင်းဆန်ထားပါတယ်။အသေးစိတ်ကိုမှတ်စုမှုတင်ပြပေးပါမယ်ရှင်။
ဧပြီလ28ရက်နေ့ကပြုလုပ်ခဲ့တဲ့ EU မြန်မာနှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုအကျဉ်းချုပ်ပြောကြားမယ့်အစီအစဉ်ကိုတက်ရောက်ဖို့ EU ဥရောပသမဂ္ဂကော်မရှင်ကဖိတ်ကြားချက်ကိုအရက်ဖက်အဖွဲ့ကြီးတွေကမတက်ရောက်ဘဲညှင်းဆန်ခဲ့ကြပါတယ်။အရက်ဖက်အဖွဲ့ကြီးတွေဖြစ်တဲ့ပေါင်ကူ၊ကရင်သဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာလှုပ်ရှားမှုကွန်ရက်၊ဒုမြေကွန်ရက်နဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့မာတာအဖွဲ့တို့ကတက်ရောက်နိုင်ခြင်းမရှိပါဆိုပြီး EU ကိုအကြောင်းကြားလိုက်ပြီးတဲ့နောက်တောင်းဆိုချက်၅ချက်ပါတဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ကြတာဖြစ်ပါတယ်။မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့မာတာရဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးတန်းစင်ကဘာကြောင့်သူတို့အနေနဲ့ EU ရဲ့ဖိတ်ကြားချက်ကိုညှင်းပယ်ရပါသလဲဆိုတာကိုအခုလိုရှင်းပြပါတယ
်။နိုင်ငံတွက်ကတော့ရင်းနှီးမြှုပ်နှံမှုနဲ့ဒီဝိုင်းဖွံ့ဖြိုးမှုကတော့အရေးပါတယ်ပေါ့နော်။တပြိုင်နက်တည်းမှာပဲကျွန်တော်တို့ဒီဝိုင်းငင်းချိုင်းကိစ္စတွေ၊တိုင်းဒါကန်လူမျိုးမှုကိစ္စတွေပြီးတော့ကိုယ်နိုင်ငံမှာရှိတဲ့တရားစံတော်တွေကိုလို့ဒီလိုတက်ချိုးရှိအောင်စီမံခံစားမယ်ဆိုတဲ့အကြိမ်ဆက်မျိုးလေကျွန်တော်တို့ဒီအများကြီးစဉ်းစားရမယ်အခြေကာလမျိုးဖြစ်တယ်ပေါ့နော်။ဆိုတော့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့တိုင်းပြည်ရဲ့ဖိပွားဖို့ဖြစ်မှုကိုဒီအဟံတာဖြစ်စင်မဲ့ချုပ်ကင်နိုင်မဲ့သဘောတူညီမှုမျိုးတွေကိုကျွန်တော်တို့အင်မတန်တတိထားပြီးတော့ဒီသုံးသပ်ဖြစ်နေလို့မြင်တယ်ပေါ့။ဒီကိုယ့်ရဲ့မူဝါဒအချမ်းမတ်တဲ့နေရာမှာဒီအဟံတာဖြစ်မဲ့ကိစ္စမျိုးတွေဖြစ်တယ်ဆိုရင်ဒီကျွန်တော်နိုင်ငံဆိုအကျိုးမရှိဘူး။
အဓိကကတော့ဒီမိုကရေစီစနစ်နဲ့တိုင်းပြည်ကိုတည်ဆောက်မဲ့အယက်သားအစိုးရလက်ထက်ပြုပြင်ပြောင်းလဲရေးတွေပေါ်ဆောင်နေစေ။နောက်နိုင်ငံတွင်းကငြိမ်းချမ်းရေးကိုစ조사တည်ဆောက်နေကြရစေအနေထားမှာတိုင်းရင်းသားတွေရဲ့အခွင့်အရေးသဘောဆန္ဒတွေကိုအာမခံချက်ပေးနိုင်တဲ့ခိုင်မာတဲ့မူဝါဒတွေဥပဒေတွေချမှတ်နိုင်တာမရှိသေးတဲ့အတွက်အခုလိုမျိုးရင်းနှီးမြှုပ်နှံသူတွေကိုအကာအကွယ်ပေးတဲ့စာချုပ်ကိုလက်မှတ်ရေးထိုးခြင်းကိစ္စကိုတေချာဆန်းစစ်ဖို့အရက်ဖက်အဖွဲ့ကြီးတွေဘက်ကထောက်ပြလိုက်ကြတာဖြစ်ပါတယ်။ဒါ့အပြင်အခုလိုရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ပေးတဲ့သဘောတူစာချုပ်ညှိနှိုင်းဆွေးနွေးပွဲတွေနဲ့ပတ်သက်လို့လည်းပြည်သူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုရှင်းလင်းပြတာဟာပွင့်လင်းမြင်သာမှုအားနည်းတယ်လို့အရက်ဖက်အဖွဲ့အစည်းတွေကသုံးသပ်ကြောင်းဦးတန်းစင်ကပြောပါတယ်
။ဒီဆွေးနွေးပွဲတွေကပွင့်လင်းမြင်သာမှုမရှိဘူးဆိုတာအဓိကချက်ပေါ့နော်။ဘာကြောင့်ဆိုတော့အဲ့ဆရာမှာဥမာကျွန်တော်ဆိုရင်တော့28မှာလုံမန်းဟောက်ရ28ရက်နေ့မှာရတယ်ပေါ့။ဒါပေမဲ့ဒီလိုအရေးကြီးတဲ့ဆွေးနွေးပွဲတစ်ခုပေါ့ဒီနိုင်ငံရဲ့အစည်းအဝေးအတွက်လည်းအရေးကြီးတယ်ပြောကျန်တဲ့ကျွန်တော်တို့လက်ရှိသွားနေတဲ့ငွေချိုင်းကိစ္စတော့တိုင်းပြည်ရဲ့ဒီအကူပြောင်းကာလမှာအရေးကြီးတဲ့အဆက်ရောက်မှုတွေဖြစ်နိုင်တဲ့အတွက်ဒီလိုမျိုးဆွေးနွေးပွဲတစ်ခုကိုတက်ရောက်မဲ့သူတွေနေနဲ့ပြီးချာချာဂျိုလေးလာပြီးတော့အစီအစဉ်မှတ်တာဆွေးနွေးတဲ့အချိန်မှာပေါ့နော်ဒီအိဒိတ်တွေပြည်ပြောဟာဆွေးနွေးနိုင်တယ်လို့ထင်တယ်ဒါပေမဲ့ထိတ်တဲ့အချိန်ကာလရော ခရမ်းကိုတိုးတောင်းတယ်ပေါ့နော်ပြီးရင်အရင်တော့ဗားရီဆွေးနွေးသွားခဲ့တယ်ဆိုတာလေရှင်းလင်းလင်းထုတ်ပြန်တာမျိုးမတွေ့ရဘူးဒီဖားနိုင်ငံနဲ့ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံနဲ့ဆွေးနွေးရတဲ့အရင်ကပြုတ်ဝက်ပြီးတော့ကျွန်တော်တို့ဒီပွင့်လင်းမှုမရှိတာတွေ့ရတယ်ပေါ့
အခုဆိုရင်တော့ EU ဥရောပတမကနဲ့မြန်မာနိုင်ငံကြားညှိနှိုင်းနေတဲ့ EU မြန်မာနှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးတွေပြုလုပ်နေတာ၅ချိန်ရှိသွားပြီဖြစ်ပါတယ်။အခုလို EU အပါအဝင်မြန်မာနိုင်ငံတွင်နှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးစာချုပ်တွေချုပ်ဆိုတဲ့အခါမှာလည်းပြည်သူကိုပွင့်လင်းမြင်သာစွာချပြဖို့နဲ့ပြည်သူရဲ့သဘောထားဆန္ဒတွေကိုအလေးထားတောင်းခံစဉ်းစားပေးဖို့ကိုလည်းအရက်ဖက်အဖွဲ့အစည်းတွေဘက်ကအစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်
။ကျွန်တော်တို့အဖွဲ့အစည်းရဲ့တော့ဒီတော်လုံးတေချာသဘောပေါက်ဖို့လိုရပေါ့နော်ပြီးလို့ရှိရင်ဒီကိုယ်နိုင်ငံဒီမော်တာနဲ့ဆုံးဖြတ်ချက်ချမှတ်တဲ့လူတွေစီပေါ့နိုင်ငံသားတွေအခွင့်အရေးကောက်ွယ်ပေးမဲ့အချက်မျိုးတွေတောက်တာနေစဉ်းစားပြီးတော့ဆုံးဖြတ်ဖို့အတွက်ကျွန်တော်တင်ဆက်စကားပေးရမယ်ပေါ့နော်ပို့လို့ရှိရင်ဒီစာချုပ်မှာပါတယ်ပါမှမပြူပြီးရင်ချုပ်ဆိုထားတဲ့အချက်လက်တရားဒါမှန်သူတွေနားလည်ဖို့မလွယ်ကူတဲ့တိစ္ဆာမျိုးတွေဆိုလို့ရှိရင်ဒါမှတကယ်တကယ်ပို့ပြီးတော့သိလာဖို့အတွက်ဟိုအသိပညာပေးရတယ်ဒီအကြံလန်ဆွေးနွေးရတယ်ပါချက်တွေကကျွန်တော်နိုင်ငံတဲ့အကျိုးရှိတယ်အကျိုးမရှိဘူးဆိုတော့သုံးသက်ချက်တွေထွက်လာဖို့အတွက်ဆွေးနွေးမှုတွေကျကျကျလောက်ရအောင်ပဲပေါ့နော်ဒါအချိန်ယူရမယ်လို့ထင်ပါတယ်
EU ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံကြားညှိနှိုင်းထားတဲ့ EU မြန်မာနှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ် Investment Protection Agreement IPA မူကြမ်းကိုပြည်သူအများသိရှိအောင်ချပြပေးဖို့နဲ့မြန်မာပြည်သူတွေနားလည်အောင်မြန်မာဘာသာနဲ့ထုတ်ပြန်ပေးဖို့မြန်မာအရက်ဖက်အဖွဲ့အစည်းတွေဘက်ကတောင်းဆိုလိုက်တာဖြစ်ပါတယ်။ EU ဥရောပသမဂ္ဂကပံ့ပိုးပေးနေတဲ့မြန်မာနိုင်ငံရေးနဲ့အမျိုးသားညီညာစီရေးတိစောက်တဲ့ဖြစ်စဉ်မှာတိတာတဲ့တိုးတက်မှုတွေမရှိမချင်းဒီညှိနှိုင်းမှုတွေကိုရပ်တန့်ထားဖို့ဆိုတဲ့တောင်းဆိုချက်၅ချက်ပါဝင်တဲ့ထုတ်ပြန်ချက်ကို EU ဥရောပသမဂ္ဂစီကိုအရက်ဖက်အဖွဲ့အစည်းတွေဘက်ကပေးပို့ထားတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်ရှင်။
မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်စနေနေ့ညနေခင်း VOA Radio အစီအစဉ်ကိုနားဆင်နေကြတာပါနောက်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ line 2 meter 24 25နဲ့32နဲ့ line 1 meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကုအောင်လင်းဦးကြီးညာပေးပါမယ်ရှင
်မြကူရနောက်ဆုံးကျင်မစ်ဆိုင်တုံစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတကိုအစီအခံတင်ပြထားတဲ့အကြောင်းအင်ဂျီလိုကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်တုံးကတော့ပြစ်လွတ်ပြီးတိတ်မချခင်မှာပဲကုန်းနှင်းမှာပြတ်ကျသွားခဲ့တာပါ။အမေရိကန်သမ္မတအင်ဂျီလိုပြင်ချဲရုံကထုတ်ပြန်ခဲ့တဲ့အချင်းယုံချင်းညာချက်ထဲမှာတော့စမ်းသပ်မှုနဲ့ပတ်သက်လို့ကြားသိရတဲ့အကြောင်းဖော်ပြထားပါတယ်။အမေရိကန်မှာကွန်ပျူတာပရိုဂရမ်မပါပဲကြားပြတ်ထောက်လှမ်းမှုတွေနဲ့ပတ်သက်လို့2013ခုနှစ်ထဲပြဿနာတွေပေါ်ခဲ့ရပြီးနောက်မှာပဲအခြေတင်ပြောစရာဖြစ်ရဆုံးကိစ္စတစ်ခုဖြစ်တဲ့ဒီစီစဉ်ကိုအမျိုးသားလူညွန့်အေဂျင်စီ NSA ကရင်ဆိုင်လိုက်ပါတယ်။အမေရိကန်ကစောင့်ကြည့်ထောက်လှမ်းနေပြီးနိုင်ငံချမှာရှိနေတဲ့သူတွေနဲ့ပတ်သက်လို့ရင်းညွှန်းဖော်ပြထားတဲ့အမေရိကန်နိုင်ငံသားတွေရဲ့အီးမေးလ်တွေတယ်လီဖုန်းကနေစာရေးဆက်သွယ်မှုတွေကိုကြားပြတ်စုဆောင်းတော့မှမဟုတ်တဲ့အကြောင်း NSA ကမနေ့ကပဲကြေညာလိုက်တာပါ။ပိုယမ်မင်းကြီး Francis ရဲ့အီဂျစ်နိုင်ငံတမန်ဝင်ခီးစဉ်ဒုတိယနေဖြစ်တဲ့ဒီနေ့မှာတော့ကာယုံမျိုးတော်ကအာဇာဝင်ကြီးတွေမှာအစ်ချစ်လူတွေကိုတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။ခောက်ကွင်းသောအမိုးဖွင့်ကားလေးနဲ့အာဇာဝင်တွေကိုရောက်လာတဲ့ပိုယမ်မင်းကြီးကိုတော့ဗာတီကန်လန်တွေအဝါရောင်ဘလုံးတွေခိုင်ဆောင်ထားတဲ့ထောင်ထဲချီရပြည်သက်ကနှုတ်ဆက်ခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာ၄ရက်ကြာရှစ်တောင်ရှစ်နိုင်ငံများအာဆီယံအသင်းရဲ့အစည်းအဝေးတွေနောက်ဆုံးနေ့ဖြစ်ကျင်းပနေတဲ့ထိပ်သီးညီလာခံမှာတော့မွေးစေဝါမောက်ခွန်မှုရဲ့အန်ဒီယန်နဲ့ပတ်သက်လို့ဖလာဘဲသမရကမင်းကွန်းထဲမှာအလေးထားပြောကြားသွားပါတယ်။မွေးစေဝါမောက်ခွန်မှုတွေကဖြည့်ရှင်းလို့မရနိုင်တဲ့ပြဿနာမဟုတ်သလိုပူးပေါင်းဆောင်ရွက်မှုတွေနိုင်ငံရေးစံနာတွေနဲ့တိုက်ဖြတ်လို့ရနိုင်တဲ့အကြောင်းအာဆီယံလက်ကျဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံကသမရရော်ဒရီဂိုဒူတာတီကပြောဆိုခဲ့တာပါ။ထိပ်သီးညီလာခံတက်ရောက်နေတဲ့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့အင်းရှေဖိလစ်ပိုင်နိုင်ငံကသမရဒူတာတီအဖြစ်ဗီယက်နမ်အင်ဒိုနီးရှားဘရူနိုင်းနိုင်ငံတွေကခေါင်းဆောင်နေတယ်လည်းတွေ့ဆုံခဲ့ပါတယ်
။တရင်အချင်းချုပ်ကိုကိုအောင်လုံဦးကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမှစုမုံဖြစ်ပြီးအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်။ဒီမှာရှားဖောင်ပါဒီညနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိ line 2 meter 16 25နဲ့ line 1 meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.